မေဂန်ပြောင်စုရှိပိုင်းမြောက်ကာရိုလိုင်းနားပြည်နယ်ရှာလော့မြို့ကလူနေထိုက်ခန်းခြံဝင်းတစ်ခုမှာလူမဲအမျိုးသားတယောက်ကိုရဲဝင်တန်းကပြစ်ဒဏ်ခဲ့တဲ့ဖြစ်ရပ်ဖြစ်ပွားခဲ့ပြီးတဲ့နောက်ဒီပေါ်မကျင်းတဲ့ကြတဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားထိတ်တရင်ဆိုင်မှုတွေဖြစ်ခဲ့ပြီးအဓိကဝင်းပြည်လမ်းမကြီးတစ်ခုကိုဆန္ဒပြသူတွေကညာလုံးပေါက်ပိတ်ပြီးဆန္ဒပြခဲ့ကြပါတယ်။အင်္ဂါနေ့နေ့လယ်ကဒီရဲတပ်ဖွဲ့ဝင်တွေဟာလူတယောက်ကိုလိုက်ရှာနေတဲ့အချိန် Keith Lamont Scott ကိုကားရဲကနေတနက်ကင်ပြီးတော့ထွက်လာတာတွေ့ရတဲ့အတွက်ပြစ်ခတ်ခဲ့တာလို့ရဲတပ်ဖွဲ့ကပြောပါတယ်။ Scott ကိုပြစ်ခဲ့တဲ့ရဲရာရှိဟာအသက်အနည်းချင်းချောက်ခံရတဲ့အဆင်းလိုယူဆတဲ့အတွက်ပြစ်ခတ်ခဲ့တာဖြစ်ပြီးတော့အခင်းဖြစ်ပွားရမှာတနက်တလက်ကိုရှာတွေ့ခဲ့တဲ့အကြောင်းလဲ Charlotte မြို့ရဲတပ်ဖွဲ့အကြီးအကဲ Carl Putney ကသတင်းထောက်တွေကိုပြောပါတယ်။ Scott ရဲ့မိသားစုတွေကတော့ Scott မှာဗာလက်နဲ့မှမရှိခဲ့ဘူးလို့ပြောပါတယ်။ဒီပြစ်ခတ်မှုဖြစ်ပြီးမကြခင်မှာပဲဆန္ဒပြပွဲတွေစတင်ခဲ့ပြီးဒီနေ့ပုတ်ထူးနေ့အထိလည်းဆက်ပြီးတော့ရှိနေတာပါဆန္ဒပြလူအုပ်ကိုထိန်းချုပ်ဖို့ရဲတပ်ဖွဲ့ကစူးစမ်းခဲ့ပြီးတနေရာမှာတော့မျက်ရည်ယိုပုံသုံးရတဲ့အခြေအနေအထိဖြစ်ခဲ့ပါတယ်ထိတ်တန့်ရင်ဆိုင်မှုတွေအတွင်းမှာရဲဝင်နဲ့12ယောက်အပါအဝင်လူအတော်များများထိခိုက်ဒဏ်ရာရပါတယ်ရှာလော့မြို့တော်ဝင်ဂျန်နီဖာရောဘတ်စ်ကတော့လူမှုအတိုင်းဝိုင်းအနေနဲ့ဒီပြစ်ခတ်မှုနဲ့ပတ်သက်တဲ့အကြောင်းရင်းအဖြေကိုတီးခွင့်ရရမှာဖြစ်တယ်လို့စုံစမ်းစစ်ဆေးမှုတွေကိုအပြေအဝလှုံ့ဆော်သွားမယ်လို့ကတိပေးပြောဆိုထားပါတယ်ရှင်